တော်ရရှိမြခင်ဗျာလူမနာ19ရက်ဂျပန်အစီအစိုက်နီကီအရှာရီဗျူးသတင်းမှာမြန်မာအစိုးရကတော့စီးပွားရေးအဖွဲ့အစည်းနဲ့အတူနိုင်ငံစီးပွားရေးကိုစကြုပ်ဖြည့်ပြီးတော့လွှတ်ဖို့စတင်ကြိုးစားတော့မယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရဖွဲ့ပြီးနှစ်နှစ်ခွဲကာလကြာတဲ့အခါမှာဝန်ကြီးအဆင့်စီးပွားရေးအဖွဲ့အစည်းတစ်ဖွဲ့မကြာခင်ကပဲဖွဲ့စည်းလိုက်ပါတယ်အဲ့ဒီအစိုးရအနေနဲ့ရှင်းလင်းပြတ်သားတဲ့စီးပွားရေးအစီအစဉ်ချိုးတက်နေတဲ့အတွက်အဝေးပန်းခံရတာပါဒါအပြင်ရခိုင်ပြည်နယ်ပြည်ပခပြဿနာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေအတွက်လည်းအခက်တွေ့နေရပါတယ်အခုအသစ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးအဆင့်စီးပွားရေးကော်မရှင်အဖွဲ့အစ်ဟာမြန်မာစီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူရှေ့ကိုကြီးတက်ရမှာဖြစ်ပါတယ်အခုဆောင်းပါးမှာအဖွဲ့ဝင်တွေရဲ့အကြောင်းတင်ပြထားတာပါပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဒေါက်တာစုကြည်ဟာမြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းနဲ့အတူဂျပန်နိုင်ငံကိုပေါ်ရောက်ခဲ့စဉ်အတွင်းအဲ့ဒီကော်မရှင်ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့ရင်းနှီးမြှုပ်နှံကြမဲ့အစီအစဉ်တွေကိုဆုံးဖြတ်အတည်ပြုမဲ့တခုတည်းသောဆက်သွယ်ရမယ့်နေရာဖြစ်တယ်လို့တိုကျိုမြို့မှာပြောကြားခဲ့ပါတယ်။ဒါ့အပြင်ပြည်ထောင်ပြပါကုမ္ပဏီတွေရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေအခွန်ဆိုင်ငံ့ရေးရှောက်ထားတာတွေနဲ့ပတ်သက်လို့လည်းအဲ့ဒီကော်မရှင်ကပဲစစ်ဆေးအတည်ပြုမှာဖြစ်ပါတယ်။မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အခရာကြတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွတ်ဆောင်ရေးကိုလည်းကော်မရှင်ကပဲတာဝန်ယူရမှာပါ။အဲ့ဒီအဖွဲ့ထဲမှာပါဝင်သူတူဖြစ်တဲ့ဦးတောင်ထောင်းကတိုကျိုမြို့မှာကတိပြုပြောဆိုခဲ့တာတွေဟာမြန်မာနိုင်ငံအနေနဲ့ကျူးနီစနစ်ကိုဖြတ်တောက်ဘီရိုကရေစီလုံထုံလုံနည်းတွေကိုအဆုံးသတ်ပြီးရင်းနှီးမြှုပ်နှံမှုရာသီဥတုပုံမတော်ရကောမွန်တိုးတက်လာဖို့မြန်မာနိုင်ငံအနေနဲ့တာလိတန်ချထားတယ်ဆိုတာကိုပြတ်သားနေပါတယ်တဲ့။ဦးတောင်ထောင်းဟာမြန်မာနိုင်ငံရဲ့ဘဏ္ဍပတ်မှာနှစ်ဖက်လုံးမှာပါဝင်မှုသူဖြစ်နေပါတယ်။စစ်တပ်ဆိုရလက်ထက်ကဦးတောင်ထွန်းကဒေါက်တာစုကြည်ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဝေဖန်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့2019ဇန်နဝါရီလ NLD အစိုးရတက်လာတဲ့အခါမှာတော့သူ့ကိုအမျိုးသားလူမျိုးကြီးအကြံပေးအဖြစ် NLD အစိုးရကခန့်အပ်ခဲ့ပါတယ်။အခုတော့ဦးတောင်ထွန်းဟာဒေါက်တာစုကြည်ရဲ့အကြီးကအကြံပေးဖြစ်နေပါပြီတဲ့။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်မှာဦးတောင်ထွန်းဥက္ကဋ္ဌဖြစ်လာခဲ့တဲ့ကကော်မရှင်ဟာပြန်လည်ပြီးတော့အသက်ဝင်လာခဲ့တယ်လို့အစိုးရသတင်းချင်းမြစ်တစ်ခုကပြောဆိုပါတယ်တဲ့။ဦးတောင်ထွန်းဟာလောက်စင်လူလူတရုတ်စင်ကာပူဂျပန်စတဲ့နိုင်ငံတွေကိုပွားရောက်နေတာဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွတ်ဆောင်တဲ့နေရာမှာသူဟာတဦးနေရာကရှိနေတယ်လို့ဆောင်းပါးကဆိုပါတယ်။ဒေါက်တာစုကြည်အနေနဲ့ကတော့အစိုးရခေါင်းဆောင်ဖြစ်လာကြတဲ့ကနိုင်ငံကြီးတိုက်ပွဲတွေကိုသာအာရုံပြုနေကြရပြီးစီးပွားရေးဘက်ကိုမလှည့်နိုင်အောင်ဖြစ်နေကြရတယ်လို့ဆောင်းပါးကဆိုပါတယ်။ဒါပေမဲ့အခုစီးပွားရေးအဖွဲ့အစည်းဖွဲ့စည်းလိုက်တာကြောင့်အပြောင်းအလဲတွေပေါ်ပေါက်လာပွဲရှိတယ်လို့လိလာသူတွေကသုံးသပ်ပြောဆိုနေကြတယ်လို့ဆောင်းမမှာဖော်ပြပါတယ်။ပြီးခဲ့တဲ့မေလကစီမံကိန်းနဲ့ဗန္ဓာရုပ်ဝင်ကြီးဦးကျော်ဝင်းရာဇဝတ်နှုတ်ထွက်သွားခဲ့ပြီးအသက်89နှစ်အရွယ်စီရင်စစ်ကျွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်ခဲ့ပါတယ်။သူလည်းပဲအခုအခါစီးပွားရေးအဖွဲ့အစ်မှာပါဝင်လာခဲ့ပါတယ်။နောက်ထပ်ပါဝင်လာသူတဦးကတော့စီမံကိန်းနဲ့ဗန္ဓာရေးဒုတိယဝင်ကြီးဦးဆက်အောင်ဖြစ်ပါတယ်။စီးပွားရေးမူဝါဒချမှတ်အကောင့်ထဲပေါ်ရေးမှာအဓိကအခန်းကပါဝင်သူဖြစ်ပါတယ်တဲ့။ပြီးခဲ့တဲ့စက်တင်ဘာလကအစိုးရကမြန်မာရေးစီဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုချပြခဲ့ပါတယ်။အဲဒီစီမံကိန်းမှာဘတ်ဂျက်ဆိုင်ရာအဓိကဖြည့်ဆည်းရမယ့်မူဝါဒဆိုင်ရာစင်ခေါ်ချက်ပြဿနာပေါင်း250ချက်ကိုဖော်ပြထားပါတယ်။ဦးဆက်အောင်ကအဲဒီကဏ္ဍကိုတာဝန်ယူရမှာပါ။ဦးဆက်အောင်ဟာဥသိမ်းစိန်အစိုးရလက်ထက်ကလည်းတမနာရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူဖြစ်ခဲ့ပြီးအထူးစီးပွားရေးဇုံတွေတည်ဆောက်ရမှာလည်းအဓိကအခန်းကပါဝင်ခဲ့သူဖြစ်ပါတယ်တဲ့။ဒါအပြင်တရုတ်နဲ့ဖက်ဆက်တည်ဆောက်မဲ့ကြောက်ဖြူရင်းတဲ့စိန်ခေါ်စီမံကိန်းမှာတရုတ်ရဲ့အကျိုးဝင်ထုတ်မပြည့်ရလေအောင်စီမံကိန်းရဲ့အရွယ်အစားကိုရှော့ချဖို့တရုတ်နဲ့ခက်ခဲတဲ့ကဲညှိနှိုင်းကြရသူဖြစ်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိအနေနဲ့မြန်မာနိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေစက်ရုံအလုပ်ရုံတွေအတွက်အကြီးမားဆုံးအဟံအတားကလျှက်စစ်တာမလုံလောက်တဲ့ပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဦးဝင်းခိုင်ကမြန်မာပထမဆုံး LNG ဒံငွေကြီးနဲ့လက်ပတ်မဲ့အကြီးစားတာအပိစက်ရုံနှစ်ခုတိစားဖို့စီစဉ်နေတယ်လို့ဆိုပါတယ်။ဖြီတော့ဝင်ကြီးဦးအောင်မောင်ကတော့အစိုးရဖွဲ့တွေကကန့်ကွက်နေတဲ့ကြားကပြီးခဲ့တဲ့အောက်တိုဘာလမှာပြည်ဝင်ခွင့်ဗီဇာစနစ်တစ်ခုကိုစတင်ခဲ့ပါတယ်။အဲဒီစနစ်တစ်အရခရီးသွားတွေစီကရရှိမဲ့ဝင်ငွေတိုးမြင့်လာရေးရည်ရွယ်ချက်နဲ့ဂျပန်နဲ့တောင်ကိုရီးယားကခရီးသွားတွေကိုဗီဇာကင်းလွတ်ခွင့်ပြုပြီးတရုတ်နိုင်ငံသားတွေကိုဆက်ရောက်ဗီဇာပေးလိုက်တဲ့အစီအစဉ်ပဲဖြစ်ပါတယ်။မြန်မာစီးပွားရေးအဖွဲ့အစည်းကတော့စတင်လည်ပတ်နေပါပြီ။ခိုင်မာတဲ့ရလဒ်တွေမြင်ရဖို့ကတော့စောင့်ကြည့်ကြည့်ရမှာပါ။စီးပွားရေးမူဝါဒတွေနဲ့နိုင်ငံတကာရဲ့ယုံကြည်မှုကိုရရှိဖို့လိုအပ်ကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။ပြောရရှိမြတ်ခင်ဗျာ။နိုဝင်ဘာ28ရက်တရုတ်အစိုးရရဲ့အာဘော Global Times သတင်းစာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထောင်စုဟာအမေရိကန်ရဲ့စံချိန်စံညွှန်းနှမျိုးကြောင့် ူပြီးတော့ဆိုးသွားရတယ်ဆိုတဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။စကပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာအမေရိကန်ဒုသမ္မတမိုက်ပင်းစ်ကဒေါ်စစုကျင်တဲ့တွေ့ဆုံရမှာစစ်တပ်ကြောင့်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတယ်ဆိုတာစင်ကြေပြီးလို့မရကြောင်းတာဝန်ရှိတဲ့သူတွေကိုအရေးယူကန့်ကြွယ်တာကသာကြားသိညီတွေ့လို့ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာစစ်ကောင်စုံတွေကိုပိတ်ဆို့အရေးယူဖို့အကြောင်းဖော်ပြပြန်ပြီလို့ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဆိုရဟာမြန်မာနိုင်ငံရဲ့ရှုပ်ထွေးလာတဲ့နိုင်ငံကြီးလူမျိုးကြီးဘာသာကြီးအခြေအနေတွေကိုနားမလည်သဘောမပေါက်ဘူးလို့ဆောင်းမကဆိုပါတယ်။အမေရိကန်ရဲ့ပြောဆိုချက်ကြောင့်ပြဿနာတွေရောပါသွားမှာမဟုတ်ပဲပို့ပြီးတော့ဆိုးလာဖို့သာရှိတယ်လို့လည်းဖော်ပြပါတယ်။စခိုင်ပြဿနာမှာစစ်တပ်ရဲ့ပူပေါင်းဆောင်ရွက်မှုမပါဝင်ပဲ NLD အစိုးရအနေနဲ့ဖြည့်ဆည်းမှုခတ်ပါတယ်တဲ့။ဒီအပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကပါပိတ်ဆို့အရေးယူအောင်မယ်ဆိုရင်လူရဝဲဆွဲလက်ရတခုထောင်ဖြစ်သွားပါလိမ့်မယ်လို့လည်းဆိုပါတယ်။စခိုင်ပြဿနာဟာလူမျိုးစုဘာသာရေးနဲ့တခြားရှုပ်ထွေးတဲ့သမိုင်းကြီးရာပြဿနာတစ်ခုဖြစ်ပါတယ်တဲ့။အရင်ကအကြောင်းကတော့ဆင်းရဲမိုးတည်ခြင်းပါပဲလို့ဆိုပါတယ်။စခိုင်ပြဿနာဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံဆွေးနွေးညှိနှိုင်းဖြေရှာရမယ့်ပြဿနာတစ်ခုဖြစ်ပါတယ်လို့ဘလူးဘတိုင်းသတင်းစာဆောင်းပါးကဖော်ပြပါတယ်ခင်ဗျာ။